မြန်မာနိုင်ငံမှာလွတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကိုရှေ့လာမယ့်နှစ်ဧပြီလ1ရက်နေ့မှာကျင်းပသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကရွေးကောက်ပွဲတွေကျင်းပပြီးပေါ်ပေါက်လာတဲ့လွတ်တော်တွေမှာလစ်လပ်နေတဲ့နေရာ48နေရာအတွက်အစိုးရကကြားဖြတ်ရွေးကောက်ပွဲတွေပြန်လည်ကျင်းပဖို့ပြင်ဆင်နေတာပါ။မြန်မာအစိုးရရဲ့ပြီးခဲ့တဲ့နှစ်ကုန်မှရွေးကောက်ပွဲတွေဟာဒီမိုကရေစီအခြေခံတွေကင်းမဲ့တယ်ဆိုပြီးပါဝင်ခြင်းမရှိခဲ့တဲ့အဓိကနိုင်ငံရေးပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကတော့အစိုးရတွေတက်လာပြီးတဲ့နောက်အပြောင်းအလဲတွေနဲ့တူလွှတ်တော်နိုင်ငံရေးလုပ်ငန်းတွေမှာပြန်လည်ပါဝင်ဖို့ဆုံးဖြတ်တဲ့အကြောင်းကြေညာထားတာဖြစ်ပါတယ်။ဒီအတွက်နိုင်ငံရေးပါတီဖြစ်ဒီလာထဲမှာပဲရွေးကောက်ပွဲကော်မရှင်ထံမှာကိုယ်စားလှယ်20ကျော်နဲ့မှတ်ပုံတင်လျှောက်ထားပြီးကြားပြတ်ရွေးကောက်ပွဲမှာလည်းပါဝင်သွားမယ်လို့ပြောဆိုထားတာပါ။မှတ်ပုံတင်ခွင့်ပြုချက်ကိုတော့ကော်မရှင်ကအခုချိန်ထိတော့တရားဝင်လက်မခံမထားသေးပါဘူး။မှတ်ပုံတင်ရမှာအဓိကခေါင်းဆောင်တူဦးအနေနဲ့အမည်စင်းထည့်သွင်းထားတဲ့ဒေါ်အောင်ဆန်းစုကြည်ကတော့ကြားပြတ်ရွေးကောက်ပွဲတွေမှာဖွံ့ဖြိုးမှုနှိမ့်ချတဲ့နယ်မြေကနေကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်သွားဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်။ကြားပြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လူသူအနေနဲ့ဇန်နဝါရီလ16ရက်နေ့ကနေ31ရက်နေ့အတွင်းရွေးကောက်ပွဲကော်မရှင်ထံမှာမှတ်ပုံတင်ကြရမှာလည်းဖြစ်ပါတယ်။